Lamai Tao Jani Yangon Ma Jinpa Me Life Heavyweight Dan Kaba Champion Sin Kho Shin Pian Pwe Ma Anai Tho Pi Lo Shwe Kaba Champion Su Ko Su Ku Twa Nai Aw Chu Ban Me Phit De Chaung Middleweight Dan Kaba Champion Phit De Aung La An San Ga Pyo Su Lai Ba De Mani Ga Inga Ni Yangon Ma Pyan Me Phit Tu Brazil Naingan Ga Heavyweight Champion Alexander Makaru Ne Pu Twe Pi Lo Pyu Lut De Tadin Sa Shin Nin Pwe Twin Tu Ga Alu Pyo Su Lai Da Ba Aung La An San Shin Pian
ထိုးတက်မဲ့လက်ဝဲပွဲကိုမြန်မာနိုင်ငံကပြိုင်ပွဲတည်တာမကအမေရိကန်ပြည်တော်စုကမြန်မာတိုင်းရင်းသားတွေကလည်းအားပေးဖို့ဆင်သင့်ပြင်နေကြတဲ့အကြောင်းမတ်အင်ဂျင်နီယာဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။ဝမ်ချန်ပီယံရှစ်ရွှေကပတ်လူပွဲလို့အမည်ပေးထားတဲ့သူတို့နှစ်ဦးရှင်ပြိုင်ထိုးတက်ပွဲကိုလာမယ့်တောက်ကြနေ့ရန်ကုန်မြို့တူဝနာမိုးလုံလေးလုံအားကစားခံမှာဖြစ်ပါတယ်။
ဒီပွဲအကျိုးမနေ့ကပြုလုပ်တဲ့ကမ္ဘာချန်ပီယံနှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲမှာအောင်လာအန်ဆန်းကနောက်ထပ်ကမ္ဘာချန်ပီယံဖြစ်အောင်ကြိုးစားပြီးရှင်ပြိုင်သွားမယ့်အကြောင်းအခုလိုပြောပါတယ်။ဒီပွဲအကျိုးမနေ့ကပြုလုပ်တဲ့ကမ္ဘာချန်ပီယံနှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲမှာအောင်လာအန်ဆန်းကနောက်ထပ်ကမ္ဘာချန်ပီယံဖြစ်အောင်ကြိုးစားပြီးရှင်ပြိုင်သွားမယ့်အကြောင်းအခ ကျွန်တော်ဟိုဝိဒန်ကအကွာလိုက်ဟဲဒီဝိကတပတ်ကိုဆောင်ရအောင်လို့ဆိုတော့သူကြိုးစားဖြစ်ပါတယ်
တရင်းစာရှင်လင်းပွဲမှာပြိုင်ဘက်အလက်ဇန်ဒာမာဂဒိုကလည်းအခုပြုလုပ်မဲ့ပွဲဟာသူ့ဘဝအတွက်အကြီးမားဆုံးစိန်ခေါ်ပွဲတစ်ခုဖြစ်တယ်လို့ပြောသွားပါတယ်။မြမစပတ်အုံးလို့နာမည်ကြီးတဲ့အသက်32နှစ်အရွယ်ကချင်တိုင်းသားအောင်လအန်ဆန်းဟာ2019ခုနှစ်ဇူလိုင်လကရန်ကုန်မှာကျင်းပတဲ့ One Championship Middleweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာအနိုင်ရရှိပြီးကမ္ဘာ Middleweight တန်းချန်ပီယံဖြစ်လာတဲ့ပထမဦးဆုံးမြန်မာတိုင်းသားတဦးလည်းဖြစ်ပါတယ်။အဲဒီနောက်ပိုင်းစိန်ခေါ်ရှင်ပြိုင်ထိုးတက်တဲ့ပွဲတွေမှာလည်းဆက်လက်အနိုင်ရရှိပြီးကမ္ဘာ Middleweight တန်းချန်ပီယံကိုဆက်လက်ထိန်းသိမ်းထားနိုင်ခဲ့တာပါ။အခုနောက်တစ်ဆင့်Light Heavyweight ကမ္ဘာချန်ပီယံဖြစ်လာဖို့အတွက်ရှင်ပြိုင်ထိုးသက်မဲ့ဘရာဇီးနိုင်ငံသား Heavyweight တန်းချန်ပီယံ Alexander Magado နဲ့ပတ်သက်လို့သူ့အနေနဲ့ဘယ်လိုပြင်ဆင်ထားကလေးဆိုတာကိုတော့အခုလိုသတင်းတောက်တွေကိုပြောပါရစေ
။သူကဂျူဂျစ်စုမှာကျွမ်းကျင်တယ်၊နှစ်ပန်းမှာကျွမ်းကျင်တယ်။အဲဒီအတွက်ကျွမ်း stand up fighting လုပ်မယ်သူကသူ့နဲ့ strike လုပ်မှာတော့အဲဒီဆိုကျွန်တော်ပို့လေ့ကျင့်ပါတယ်။အဲ့လိုမျိုးပို့အားစိုက်ပြီးတော့ပို့ကြိုးစားပါတယ်။
အခုပွဲကိုမြန်မာနိုင်ငံမှာကျင်းပတဲ့အတွက်အားသာချက်ရှိပေမဲ့သူအဓိကထားအာရုံစိုက်ရမယ့်အချက်ကိုလည်းအောင်လအန်ဆန်းကအခုလိုပြောပါတယ
်။အားသာချက်ရှိလို့ pressure ရှိရနော်။ဘာလို့လဲဆိုတော့ audience အားလုံးကမြန်မာဆိုတော့အားလုံးကြည့်နေတယ်ဘောနော်။ဒီကအသိမသိဘူးဆိုတော့အဲ့လို pressure မရှိဘူး။ဒါပေမဲ့အဲ့လိုပဲဟိုကျွန်တော်ကစားအကြတော့ဟိုအဲ့ဒီ pressure ကျွန်တော်အသိမစင်စားဘူး။ကျွန်တော်ရဲ့ focus ကအဲ့ဒီပွဲမှာပဲ။
ဒါပြင်လာမယ့်ပြိုင်ပွဲဟာအရင်မက်ဒယ်ဝိတ်တန်းကမ္ဘာချန်ပီယံတအုပ်အနေနဲ့သူရှင်ပြိုင်ထိုးတက်ခဲ့တဲ့ပြိုင်ပွဲတွေနဲ့အရန်ကိုကွာခြားမဲ့အကြောင်းလဲအခုလိုပြောပါရစေ
။ကျွန်တော်အကောင်းဆုံးပွဲဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ကမ္ဘာနှစ်ပတ်ရမှဆိုတော့ဟောကမ္ဘာအချန်ပီယံရှစ်နှစ်ပတ်ရမှဆိုတော့ဟိုအားလုံးဟိုအဆက်ပြီးတော့အားပြီးပါလို့ပြောချင်ပါတယ်။
အခု light heavyweight တန်းကမ္ဘာချန်ပီယံပြိုင်ပွဲဟာ2018ခုနှစ်အတွက်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ကျင်းပမယ့်ပွဲလေးဖြစ်ပါတယ်။အောင်လအန်ဆန်းကိုအားပေးဖို့မြန်မာနိုင်ငံကပရိသတ်တွေဒါမှကအမေရိကန်နဲ့နိုင်ငံတကာမှာရှိတဲ့မြန်မာတိုင်းနာပရိသတ်တွေလည်းစိတ်ဝင်စားနဲ့ပြင်ဆင်နေကြပါတယ်။အဲ့ဒီထဲမှာ Maryland ပြည်နယ်ချင်းတိုင်းသားတွေလည်းပါဝင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့ဂုဏ်ကိုဆောင်တဲ့ middleweight တန်းကမ္ဘာချန်ပီယံအောင်လအန်ဆန်းအတွက်အရန်ကိုဂုဏ်ယူမိကြောင်းချင်းအတိုင်းဝိုင်းခေါင်းဆောင်တဦးဖြစ်သူ Reverend Dr.ပေါ်ဇော်ခိုင်ကဗီဝီကိုပြောပါတယ
်ကျွန်တော်တို့သူ့ကိုတော်တော်လေးအားပေးတယ်ဘာဖြစ်ဖြစ်ကျွန်တော်တို့ပမာတွေနဲ့တစ်ခက်မှတစ်ခါတစ်ခါမှအဲ့ဒီမျိုးမကြုံဘူးတဲ့အချိန်ပေါ့နော်အခုလိုမျိုးဒီအချိန်ခါမှာအဲ့လိုမျိုးကျွန်တော်တို့ပမာတဲ့နာမည်တွေရလာတယ်ဆိုတော့ကျွန်တော်တို့တော်တော်လေးသူ့တက်ကိုပေါ့နော်ဝမ်းမြောက်ပေးတယ်ဝမ်းသာပေးတယ်သူ့ရဲ့အောင်မြင်ခြင်းကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဂုဏ်ကိုမြှင့်တင်တာနဲ့လည်းတူတယ်ဆိုတော့ကျွန်တော်တို့တော်တော်လေးသူ့ကိုအားပေးတယ်အောင်လဲအောင်မြင်စေခြင်းနဲ့
ဖေဖော်ဝါရီလ23ရက်နေ့မှာကျင်းပမယ့် Light Heavyweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာအောင်လအန်ဆန်းနဲ့ Alexander Magado တို့ရှင်ပြိုင်ထိုးသက်ပြီး MMA လက်ဝိတ်လောကမှာနာမည်ရလာတဲ့အသက်33နှစ်အရွယ်ဖိုးတော်ကလည်းကမ္ဘောဒီးယားလက်ဝိတ်သမားနဲ့ရှင်ပြိုင်ထိုးသက်မှာဖြစ်ပါရဲ့ရှင်